နိုင်ငံရေးအရာစိတ်ဆက်ညှိနှိုင်းရမှာမိမိအဖွဲ့အကျိုးစီးပွားတဲ့ပြည်ထောင်စုတစ်ခုလုံးအကျိုးစီးပွားနဲ့အနာဂတ်မျိုးဆက်သစ်တွေရဲ့အကျိုးစီးပွားကိုချေရှုဖို့အတွက်ဒီကနေ့ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးမှာဒေါက်တာဆန်းစုကြည်ကပြောကြားတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။လာမယ့်ဗုဒ္ဓနေ့မှာစတင်ကျင်းပမယ်ပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံစည်းဝေးမှာချုပ်ဆိုမယ်ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်း3ကိုအတည်ပြုဖို့အတွက်ပြည်တော်စုငင်းချင်းဆွေးနွေးမှုပူးတွဲကော်မတီ UPDJC စည်းဝေးကိုဒီကနေ့ကျင်းပခဲ့တာပါအစည်းအဝေးအဖွဲ့မင်ကုန်းမှာ UPDJC ရဲ့ဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတဖွဲ့ချင်းအကျိုးတက်တစ်စုံလုံးအကျိုးစီးပွားကိုအလေးထားဖို့အခုလိုတိုက်တွန်းပြောကြားပါတယ
်အဓိကအချက်ကတော့နိုင်ငံရေးအရာစေစားညှိနှိုင်းကြသူတွေဟာမိမိတို့ကိုစားပြုတဲ့အစုအဖွဲ့တဖွဲ့တည်းရဲ့အကျိုးစီးပွားတဲ့ပြည်ထောင်စုတစ်ခုလုံးရဲ့အကျိုးစီးပွားတိုင်းဒေသပြည်သူအားလုံးရဲ့အကျိုးစီးပွားအနာဂတ်မျိုးဆက်တွေရဲ့အကျိုးစီးပွားကိုရှေ့ရှုနိုင်ကြဖို့အရေးကြီးပါတယ်
။27ရာစုပင်လုံစည်းဝေးတွေဟာနိုင်ငံရေးဆွေးနွေးမှုတွေမှာပြည်လည်မှုမရခဲ့တာကြောင့်2018ခုနှစ်ကစတင်ပြီးနှစ်နှစ်ကျော်ကြာရန်နာခဲ့ရတာဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲအဆင့်ဆင့်ကို UPDJC ကဥဆောင်ကျင်းပရတာကြောင့်စိတ်ဆက်ညှိနှိုင်းဆွေးနွေးပွဲတွေကိုအပေးယူမျှဖို့နဲ့စိတ်ရှည်ဖို့လိုအပ်ကြောင်းလည်းထည့်သွင်းပြောကြားပါတယ်
။ကိုယ့်ရည်တည်ချက်ကိုမှုပါဒါကိုပဲတင်းတင်းမာမာဆုပ်ကင်ထားပြီးအပေးယူအလျှော့တင်တစုံတရာမှလုတ်ကင်နိုင်စွာမရှိဘူးဆိုရင် UPDJC ရဲ့အနှစ်သာရဟာလည်းအချီးနှီးပဲဖြစ်နေမှာသိကြပါတယ်။နှစ်ပေါင်း90ကျော်ရှည်ကြာခဲ့တဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းကြရမှာစိတ်ရှည်မှုသီးခံမှုအပြန်အလှန်နားလည်မှုတွေအရင်ခံပြီးဆွေးနွေးညှိနှိုင်းကြဖို့အရေးကြီးပါတယ်
။တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ UPDJC ဒုဥက္ကဋ္ဌဒေါက်တာစလိုင်းလျံပုံစကောင်းကတော့ဆွေးနွေးပွဲတွေရဲ့60ကနေ90ရာခိုင်နှုန်းဟာဆုံးဖြတ်ချက်ချလို့မရတဲ့ဆွေးနွေးချက်ဒါမှမဟုတ်ဆုံးဖြတ်ချက်ချလို့မရအောင်ဆွေးနွေးတဲ့ဆွေးနွေးချက်တွေဖြစ်နေတယ်လို့ဆုံးဖြတ်ချက်တွေရဲ့40ရာခိုင်နှုန်းကနေ50ရာခိုင်နှုန်းဟာအကောင့်ထဲပေါ်လို့မရတဲ့ဆုံးဖြတ်ချက်တွေဖြစ်နေတယ်လို့ပြောပါတယ်။ဒီလိုဖြစ်ရတာဟာစိုးရိမ်မှုတွေကြောင့်ဖြစ်ကြောင်းအခုလိုဆက်ပြောပါတယ်
ဒီလိုဆုံးဖြတ်ချက်ချလို့မရအောင်ဆုံးဖြတ်ပြီးသားကိစ္စကိုအကောင့်ထေပို့လို့မရအောင်အများဆုံးအဟံအတားပေးနေသောစကလုံးတစ်လုံးရှိပါတယ်။အဲ့ဒီစကလုံးကတော့စိုးရိမ်ဖို့ဆိုတဲ့စကလုံးပဲဖြစ်ပါတယ်
။ဒီစိုးရိမ်မှုကိုငင်းချမ်းရေးကကြော်လွားနိုင်မှာဖြစ်ပြီးစိုးရိမ်မှုနဲ့ငင်းချမ်းရေးအကြအပြိုင်မှုတွေကြောင့်ဆွေးနွေးပွဲတွေတိစုနေရကြောင်းလည်းထည့်သွင်းပြောကြားပါတယ်။တစ်ဆုံမှုတွေကြော်လွားပြီးငင်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်ရေးအတွက် UPDJC မှာပါဝင်တဲ့အစိုးရလွှတ်တော်တမ်ရော့အစုအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားညှိနှိုင်းရမှာနိုင်ငံရေးပါတီအစုအဖွဲ့ကိုချန်လှပ်ထားသလိုဖြစ်ခဲ့ကြောင်းဝေဖန်တာတွေလည်းရှိခဲ့ပါတယ်။ဒီချက်ပေါ်မှာတော့နိုင်ငံရေးပါတီအစုအဖွဲ့ရဲ့ UPDJC ဒုဥက္ကဋ္ဌဦးသူဝေကသူ့ရဲ့အဖွဲ့မိန်ကွန်းမှာအခုလိုထည့်သွင်းပြောကြားပါတယ်
။ထူးခြားတဲ့အကြောင်းကြောင့်ဖြစ်ရတာကိုကျွန်တော်တို့နိုင်ငံရေးပါတီအစုဘကနားလည်ပေးရမှာပါလူကြီးမင်းတို့ကျွန်တော်တို့ဟာငြိမ်းချမ်းရေးအတွက်ကိုကြိုးစွန့်မှုတန်တိတန်ချထားသူများဖြစ်ပါတယ်အဓိကအခြေအနေအနေနဲ့ကတော့ငြိမ်းချမ်းရေးရလကောင်ရဖို့ပဲအရေးကြီးပါလားရလကောင်ဖို့ကကျွန်တော်တို့ချင်းချင်းစိတ်ဝမ်းမကွာပဲနဲ့ညီညွတ်ရမယ်ညီညွတ်မှအောင်မြင်ခြင်းဖြစ်ရပါမယ်
လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံစရုပ်ထအစည်းအဝေးမှာချုပ်ဆိုမယ်ပြည်ထောင်စုသဘောတူစာချုပ်မှာတော့ပြည်내သို့မဟုတ်တိုင်းဒေသကြီးတွေရဲ့ Constitution ကိစ္စကိုခြံလှပ်ခဲ့ရပါတယ်ဒီလိုခြံလှပ်ခဲ့ရတာဟာအခြေခံဥပဒေဖြစ်ခေါ်ဆိုဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်သုံးစွဲဖို့ဆွေးနွေးတဲ့အချက်မပြေလည်တာကြောင့်ဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကတော့ဝေါ်ဟာရဆိုင်ရာအငင်းပွားမှုတွေဟာအပြန်အလှန်ယုံကြည်မှုအားနည်းချက်တွေကြောင့်လို့ထောက်ပြထားပါတယ်လက်ရှိကျင်းပမဲ့27ရာစုပင်လုံညီလာခံကိုအစိုးရကဖိတ်ကြားထားတဲ့ NCA အပြည့်အစာချုပ်လက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့ COVID-19 ကာယရောဂါကြောင့်တရောက်မှာမဟုတ်ကြောင်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။